Voice of America in Burmese.
မင်္ဂလာပါရှင်။ VOA American တိုင်းရဲ့2019ခုနှစ်ဒီဇင်ဘာလ8ရက်တနင်္ဂနွေနေ့ညနေ6နာရီခွဲကနေ9နာရီထိအစီအစဉ်တွေကို American ပြည်ထောင်စုမြို့တော် Washington DC ကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါပြီ။ Line Dometer 19, 19နဲ့ 25 တို့ကနေဖမ်းယူနိုင်နိုင်ပါတယ်ရှင်။ကျွန်မခွန်ညိုပါခုညနေခင်းစီစဉ်တွေတာဝန်ယူပါမယ်ရှင
်မင်္ဂလာပါကျွန်တော်ရန်နိုင်ပါတနင်္ဂနွေနေ့ညနေခင်းသတင်းတွေကိုအမှန်များစွာသိအောင်လည်းအတူကြီးညာပေးသွားမှာဖြစ်ပါတယ်မြန်မာနိုင်ငံအပေါ်နိုင်ငံတကာတရားရုံး ICJ မှာတရားစွဲထားတာကိုရင်ဆိုင်ဖြေရှင်းဖို့အတွက်နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်တော်ဆန်းစုကြည်ဟာမြန်မာနိုင်ငံကနေနယ်သာလန်နိုင်ငံကိုဒီကနေ့မှထွက်ခွာသွားပါပြီမြောက်ကိုရီးယားကဆိုဟေးဂျိုဒူလွတ်တွင်စခန်းကနေအလွန်အရေးကြီးတဲ့ဒုံးကျည်စမ်းသပ်ပြစ်မှုတစ်ခုကိုပြုလုပ်ခဲ့တယ်လို့မြောက်ကိုရီးယားပိုင်သတင်းဌာနကဒီကနေ့ကြေညာပါတယ်အိန္ဒိယနိုင်ငံနယူးဒေလီမြို့မှာဆဲယုံတစ်ခုမီးလောင်ခဲ့တာကြောင့်လူ43ဦးထပ်မင်းတေဆုံးသွားခဲ့ပါတယ်လူထိတ်တန်းရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုအခုညနေခင်းမှာကြားဖို့ရှိပါတယ်ဗျာ
နိုင်ငံတကာသတင်းတွေပြီးဆက်ပြီးတော့နားဆင်ရမယ့်သတင်းလွှာတွေမှာတော့မြန်မာပြည်ပေါ်တရားစွဲထားတဲ့နိုင်ငံတကာတရားရုံးမှဒေါက်တာဆန်းစုကြည်တွားရောက်ဖြေရှင်းရမယ့်အခြေအနေပေါ်မှာမြန်မာအရေးအကဲခတ်သူတွေဘယ်လိုရှုမြင်ကြပါသလဲ
တော့လက်ရှိဆိုရအဖွဲ့ကောင်းဆောင်အနေနဲ့ကတော့သူကသူ့လက်ထက်မှာဖြစ်သွားတာဆိုတော့သူကရှင်းရမှာပဲပြောပြီးကိုယ်စလဲလွတ်မနေဘဲနဲ့သူကိုယ်တိုင်သွားလိုက်တာဆိုတော့ဟိုရင်းဆိုင်ရဲတယ်ဆိုတော့ဟာလဲ
ဥစရာသူရဲ့မှတ်ချက်နဲ့သူထုတ်လွှင့်ပေးသွားပါမယ်နိုင်ငံတကာသတင်းလွှာတွေကတော့ဒီနှစ်ခရစ်မတ်ပွဲတော်အတွက်သမရဂရော်ရဲ့အမေရိကန်တွေရဲ့စိတ်ဓာတ်အာမံကိုထင်ထပ်စေအောင်ဘလို့ပြင်ဆင်ထားတယ်လဲဆိုတာကိုလံဘီယာမှာငင်းချမ်းရေးကိုဖော်ဆောင်နေရင်းကပဲဒေသခံခေါင်းဆောင်တွေနဲ့သတင်းထောက်တွေကိုအဖန်စီပုံများလာနေတာနဲ့အတူဩစတြေးလျနိုင်ငံကနိုင်ငံရဲ့အထင်ရှားဆုံးဒုရီယာဟာယဉ်ကျေးမှုနဲ့ဘာသာရေးဆိုင်ရာမှာဘလောက်အထိအရေးပါတယ်လဲဆိုတာတွေပြောပြပေးမှာပါအခုရေဆုံးတော့တနင်္ဂနွေနေ့ညနေခင်းထိတ်တန့်ရောက်နေတဲ့မြန်မာနဲ့နိုင်ငံတကာသတင်းတွေကိုကိုရနိုင်နဲ့မမြသစေအောင်လို့ပြောပြပါမယ်ရှင
်မြန်မာနိုင်ငံပေါ်နိုင်ငံတကာတရားရုံး ICJ မှာတရားစွဲထားတာကိုရင်ဆိုင်ဖြေရှင်းဖို့အတွက်နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်တော်ဆန်းစုကြည်ဟာမြန်မာနိုင်ငံကနေနယ်သာလန်နိုင်ငံ The Hague မြို့ကိုဒီကနေ့မှထွက်ခွာသွားပါပြီဒေါက်ဆန်းစုကြည်ဟာဒီကနေ့မနက်ပိုင်းကနေပြီးတော့၄စိတ်ကနေစတင်ထွက်ခွာသွားတာဖြစ်ပြီးတော့ဒေါက်ဆန်းစုကြည်နဲ့အတူနိုင်ငံတော်အတိုင်ပင်ခံရုံးဝန်ကြီးဦးကျော်တင့်ဆွေနဲ့ယူဆိုင်ရာပူပေါင်းဆောင်ရည်ဝင်ကြီးဦးကျော်တင်တို့လည်းဒီခီးစံမှာလိုက်ပါသွားကြပါတယ်လူမျိုးတုံးတက်ဖြတ်မှုတွေကိုကျူးလွန်နေဆိုရဲဆွဆွဲချက်နဲ့ OIC Islamic နိုင်ငံများအဖွဲ့ကိုစားဂမ်ဘီယာနိုင်ငံကမြန်မာနိုင်ငံကိုနိုင်ငံတကာတရားရုံး ICJ မှာတရားစွဲဆိုထားတာဖြစ်ပါတယ်ဒီမှုနဲ့ပတ်သက်ပြီးတော့နိုင်ငံတကာတရားရုံး ICJ မှာလာမယ့်ဒီဇင်ဘာ10ရက်နေ့ကနေ12ရက်နေ့ထိ3ရက်ကြာကျန်းမာစစ်ဆေးသွားမှာပါတဟိတ်မျိုးကနိုင်ငံတကာတရားရုံးမှာအမှုကိုကြားနာစစ်ဆေးစဉ်တွင်မြန်မာနိုင်ငံပေါ်ကန့်ကွက်ဆန္ဒပြတာတွေလည်းရှိလာနိုင်တယ်လို့ဒေါက်ဆန်းစုကြည်ကိုထောက်ခံဆန္ဒပြဖို့လည်းစီစဉ်နေကြပါတယ်2019ခုနှစ်ဩဂတ်လကရခိုင်ပြည်နယ်မြောက်ပိုင်းမှာမြန်မာစစ်တပ်ကနေမြေရှင်းလင်းလုပ်ရာကနေအိမ်မှာရှိတဲ့ရိုဟင်ဂျာတွေတိမ်းနဲ့ချီပြီးတော့ဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကိုထွက်ပြေးခဲ့ကြတာဖြစ်ပါတယ်အဲ့လိုနေမြေရှင်းလင်းလုပ်စဉ်တွင်မြန်မာစစ်တပ်ကရိုဟင်ဂျာတွေပေါ်မှာတပ်ဖြတ်တာတွေမတိုင်းကျင်တာတွေရွာတွေကိုမီးရှို့တာတွေစတဲ့လူခွင့်ချုပ်ဖောက်မှုတွေကျူးလွန်ခဲ့ပြီးတော့ကုလသမဂ္ဂအပါအဝင်အချို့အနောက်နိုင်ငံတွေနဲ့လူခွင့်အဖွဲ့တွေကတော့မြန်မာစစ်တပ်ဟာရိုဟင်ဂျာတွေကိုလူမျိုးတုံးတပ်ဖြတ်ဖို့ကြံစီတယ်ဆိုပြီးတော့ဆွဆွဲထားပါတယ်မြန်မာဆိုရဘက်ကတော့အဲဒီဆွဆွဲချက်တွေကိုလက်မခံပဲပယ်ချထားသလိုရိုဟင်ဂျာဆိုတဲ့အသုံးအနှုန်းကိုလည်းလက်မခံပဲပယ်ချထားပါတယ်မြန်မာစစ်တပ်ဘက်ကတော့ဒီကိစ္စနဲ့ပတ်သက်ပြီးတော့အစိုးရနဲ့ပူးပေါင်းဆောင်ရွက်သွားမယ်လို့သတင်းထုတ်ပြန်ထားပြီးတော့ပြီးခဲ့တဲ့ရက်ပိုင်းအတွင်းမှာလည်းရခိုင်ရောက်ပိုင်းကလူခွင့်ချိုးဖောက်မှုတွေကိုကျူးလွန်တဲ့သူတွေကိုရုံးတင်စစ်ဆေးတာတွေလည်းလှုပ်ဆောင်နေပါတယ်ခင်ဗျာ
မြောက်ကိုရီးယားဆိုဟေးဂျိုဒူလွတ်တေးစခန်းကနေအရန်ကိုအရေးကြီးတဲ့ဒုံးကျည်စမ်းသပ်ပြစ်လွမှုတစ်ခုပြုလုပ်ခဲ့တယ်လို့နိုင်ငံပိုင်သတင်းဌာနကဒီကနေ့ကြေညာပါတယ်။မနေ့စနေနေ့ကပြည်ဝဲမြို့မြောက်ပိုင်းခရိုင်တိယုန်နယ်ဆက်တုံချင်းရိုင်မှာရှိတဲ့တာဝေးပြစ်ဒုံးလွတ်တင်စခန်းကနေစမ်းသပ်ခဲ့တာလို့အစိုးရပိုင်း KCNA သတင်းဌာနကပြောပါတယ်။ဒါပေမဲ့ဘလို့စမ်းသပ်မှုဆိုတာကိုတော့ဖော်ပြမထားပါဘူး။ Planet Labs ဂျိုဒူဓာတ်ပုံကုမ္ပဏီကဆိုဟေးဂျိုဒူလွတ်တေးစခန်းကနေစမ်းသပ်မှုလုပ်တဲ့ဓာတ်ပုံအထောက်အထားတွေရခဲ့တဲ့အကြောင်းCNN သတင်းကဖော်ပြပြီးတဲ့နောက်မှာနိုင်ငံပိုင်မီဒီယာကအခုလိုကြေညာခဲ့တာပါ။ဓာတ်ပုံအထောက်အထားတွေအရတော့အဲ့ဒီနေရာမှာတင်မောတင်ကွန်တိန်နာကြီးတစ်လုံးကိုလည်းတွေ့ရတယ်လို့ဆိုပါတယ်။ဒီနေ့အတွင်းမှာမြောက်ကိုရီးယားကဒုံးစမ်းသပ်ပစ်လွတ်မှုအတော်များများပြုလုပ်ခဲ့တာပါ။စနေနေ့ကစမ်းသပ်မှုကတော့အမေရိကန်နဲ့နျူကလ িয়ার ဆွေးနွေးပွဲတွေဒီနေ့ကုန်ပြန်ဆဖို့ပေးထားတဲ့သတ်မှတ်ရဲ့ကုံဆုံးတော်မှာကိုသတိပေးတဲ့အနေနဲ့စမ်းသပ်မှုပြုလုပ်ခဲ့တာဖြစ်ပါတယ်။မြောက်ကိုရီးယားကပြီးခဲ့တဲ့မေလကစပြီးတော့တာတိုနဲ့တာဝေးဒုံးစမ်းသပ်မှုတွေကိုပြုလုပ်လာတာဟာ73ကြိမ်ရှိပါပြီ။စမ်းသပ်မှုအလုံးနိုင်ကပဲ့ထင်းဒုံးဤပညာနဲ့သက်ဆိုင်တဲ့စမ်းသပ်မှုတွေဖြစ်တယ်လို့ကြွမ်းကျင်သူတွေကပြောပါတယ်
။ဟောင်ကောင်မှာဒီနေ့နေ့လယ်ပိုင်းလူထုစုဝေးမှုမတိုင်ခင်မှာပဲရဲတပ်ဖွဲ့ကဝင်ရောက်စီးနင်းခဲ့တာမှာ ပြောင်းလို့ပစ်တူတလက်နဲ့ကြီတောင်းအတောင့်တရာပါဝင်လက်နက်တော်များများကိုသိစီရမိခဲ့ပါတယ်ဟောင်ကောင်ရဲတပ်ဖွဲ့ကဝင်ရောက်စီးနင်းမှုအတွင်းမှာလူဆက်တယောက်ကိုလည်းဖမ်းဆီးလိုက်တယ်လို့ပြောပါတယ်ဒါရီတမျောင်းလေးနံပါတ်တုတ်တွင်လည်းမြို့ကြီးဖြန်းတဲ့စေးမှုတွေကိုနေရာတော်များများမှာရှာဖွေတွေ့ရှိခဲ့တယ်လို့ပြောပါတယ်ဆန္ဒပြတဲ့သူတွေဟာရဲတွေကိုမြုံကြည့်လာရင်ဆန္ဒပြပွဲတွေအတွင်းမ ဒီနေ့လှုပ်ရှားသူတွေကဒီကနေ့မှာဆန္ဒပြပွဲတွေအကြီးအကျယ်လှုပ်ဖို့စီစဉ်ထားတာဖြစ်ပြီးတော့ဟောင်ကောင်အာဏာပိုင်တွေဘက်ကလည်းဒီဟောင်ကောင်ရဲ့ဆန္ဒပြပွဲကြီးတွေကိုစီစဉ်ဆောင်ရွက်နေတဲ့ဟောင်ကောင်နိုင်ငံသားလူခွင့်တပ်ဖွဲ့ကိုဆန္ဒပြဖို့ခွင့်ပြုတဲ့ပေးထားတာဖြစ်ပါတယ်။တရုတ်နိုင်ငံကိုဒီအခါလွှဲပြောင်းရေးဥပဒေကြမ်းကြောင့်ဟောင်ကောင်မှာဆန္ဒပြပွဲတွ
ဒီနေ့ကတော့ဒီနှစ်ခုနှစ်အတွင်းမှာတရားစွဲထားတာကိုရင်ဆိုင်ပြီးတော့တေဆုံးသူဦးရေထပ်ပြီးတုံးနိုင်ွယ်ရှိတယ်လို့အိန္ဒိယရေတပ်ဖွဲ့ကAFP သတင်းကိုပြောပါတယ်။ဒီကနေ့တနင်္ဂနွေနေ့မနေ့အစောပိုင်းကကုန်ထုတ်လို့ရင်းနဲ့ပစ္စည်းတူလောင်ယူနေရှိတယ်။နယူးဒေလီလူနေထူးတဲ့ကျင်းမြောင်းနဲ့စာသားဈေးရက်ွက်ဟောင်းတစ်ခုမှမိလောင်ခဲ့တာပါ။ မီလောင်နေနေရာကလူ90ကျော်လောက်ကိုလည်းကဲထုတ်ပေးခဲ့ရတယ်လို့နယူးဒေလီမိသားဌာနဒုတိယအကြီးအကဲဆုနေချန်ဒရီကပြောပါတယ်။လင်းကားလွှာရှိတဲ့အစာအုပ်ထဲမှာနေထိုင်သူတွေဟာလဲလုလက်စားနဲ့ဆက်ယုံအလုပ်သမားမိသားစုတွေဖြစ်တယ်လို့လည်းချန်ဒရီကပြောပါတယ်။မိကိုတော့နှိမ့်တက်နိုင်ပြီဖြစ်ပေမဲ့ကယ်ဆယ်ရေးလုပ်ငန်းတွေကိုဆက်ပြီးတော့လုပ်နေပါတယ်။လမ်းတွေကျဉ်းမြောင်းလွန်းတဲ့အတွက်လူတွေကို ြောပါတယ်
VOA American တန်ညနေဘက်မြန်မာဘာသာအစီအစဉ်တွေကိုညနေ6နာရီခွဲကနေညနေ9နာရီအထိလိုင်းဒိုမီတာ70 kHz 1683ညလိုင်းဒိုမီတာ19 kHz 15563ညလိုင်းဒိုမီတာ25 kHz 11965တို့ကနေပြီးတော့ထုတ်လည်ပြနေပါတယ်ခင်ဗျာ
ဒီကနေ့တနင်္ဂနွေနေ့ညနေခင်းနောက်ဆုံးရသတင်းတွေကိုတိုက်ရိုက်ထုတ်လွှင့်ပေးနေပါတယ်အမေရိကန်ပြည်ထောင်စု Florida ပြည်နယ်Pensacola မြို့ကအမေရိကန်ရဲ့ခြေတိုက်ခန်းမှာတောက်ကြနေကတနက်နေ့ပြစ်ခတ်ခဲ့တဲ့တနက်သမားဗသူဆိုတာကိုပြည်ထောင်စုစုံစမ်းစစ်ဆေးဘူရို FBI ကဖော်ထုတ်လိုက်ပါတယ်။တောက်ကြနေကဖြစ်ခဲ့တဲ့အဲဒီပြစ်ခတ်မှုအတွင်းတနက်သမားပါဝင်လူ3ယောက်သေဆုံးခဲ့တာဖြစ်ပါတယ်။ဒီရဲအခြေတိုက်ခန်းမှာတနက်နေ့ပြစ်ခတ်ခဲ့တဲ့သူဟာတော်ဝင် Sorry လေးတက်ကအသက်22နှစ်အရွယ်သူ့ဘိုမိုဟာမက်အရှရာမရာနီဖြစ်ပါတယ်။သူဟာအဲ့ဒီ Pensacola ရေတပ်အခြေစိုက်ခန်းမှာလေရင်တင်တန်းကျောင်းမှာတင်တန်းတက်နေသူတူလည်းဖြစ်ပါတယ်။သူပါတော့အခုလိုတနက်နေ့ပြစ်ခတ်ခဲ့တယ်ဆိုတာကို FBI ကအခုချိန်ထိဆုံးဖြတ်လို့မရသေးပဲဖြစ်နေပါတယ်။ဒီပြစ်ခတ်မှုတွေတခြားသေဆုံးသွားတဲ့သူ၂ယောက်ကတော့ American စစ်တပ်ကပါ။တရားဝင်သတင်းအရေးမြေတွေကတော့ American ရေတပ်အခြေစိုက်ခန်းမှာဖြစ်ခဲ့တဲ့ဒီပြစ်ခတ်မှုအတွင်းမှာနောက်ထပ်လူ၈ယောက်လည်းဒဏ်ရာရသွားခဲ့တယ်လို့ဆိုပါတယ်ခင်ဗျာ။
2016ခုနှစ်ကလေးကဖမ်းဆီးထားတဲ့တရုတ်ຫນွေဘွား American ဘွဲရပညာရှင်တဦးကိုပြန်လွှတ်ပေးတဲ့အတွက် American သမ္မတ Donald Trump ကအီရန်ကိုကျေးဇူးတင်ကြောင်း Twitter စာမျက်နှာမှာရေးခဲ့ပါတယ်။ American ကထိန်းသိမ်းထားတဲ့အီရန်သိပ္ပံပညာရှင်တဦးကိုပြန်လွှတ်ပေးတဲ့အတွက်အလဲအလှယ်အနေနဲ့ American ဘွဲရចောင်းသားတဦးကိုအီရန်ကပြန်လွှတ်ပေးတာပါ။စနေနေ့ကသမ္မတ Trump Twitter မှာရေးထားတဲ့အနေအထားအရတော့အီရန်ပေါ်မှာအကောင်းမြင်တဲ့သဘောကိုတွေ့ရပါတယ်။သူကအခုလိုညှိနှိုင်းမှုကတကယ်ကိုတရားမျှတတဲ့ညှိနှိုင်းမှုဖြစ်တယ်လို့ရေးခဲ့တာပါ။သမ္မတ ထရမ့်အနေနဲ့2015နျူကလ িয়ার သဘောတူစာချုပ်ကနှုတ်ထွက်ခဲ့တာနဲ့ပတ်သက်ပြီးတော့အီရန်နဲ့ပုံပြီးတော့ကောင်းမွန်တဲ့ဆွေးနွေးမှုတွေပြုလုပ်သွားလို့လည်းဆန္ဒရှိကြောင်းကိုလည်းဖော်ပြခဲ့ပါတယ်။ဒီသဘောတူစာချုပ်ကနေအမေရိကန်ကပြီးခဲ့တဲ့နှစ်ကနှုတ်ထွက်ခဲ့တာပါ။အစောပိုင်းကတော့လက်တလောအီရန်ဆန္ဒပြပွဲတွေကိုအစိုးရကအင်အားသုံးနှိမ်နင်းတဲ့အပေါ်မှာသမ္မတ ထရမ့်နဲ့အမေရိကန်အရာရှိတွေကအီရန်ကိုပြင်းပြင်းထန်ထန်ဝေဖန်ပြောဆိုထားပါတယ်။အခုလိုအကျဉ်းသားဖလှယ်ရေးအစီအစဉ်နဲ့အမေရိကန်တဦးကိုအီရန်ကပြန်လွှတ်ပေးတဲ့အပေါ်မှာအီရန်ရဲ့လုပ်ရက်အပေါ်မှန်ကန်ကောင်းမွန်တဲ့လုပ်ရက်ဖြစ်တယ်လို့အမေရိကန်နိုင်ငံသားရေးဝန်ကြီးမိုက်ပွန်ပီယူကစနေနေ့က Twitter မှာရေးခဲ့ပါတယ်။ဒီကိစ္စမှာကြောင်းဝင်ဆောင်ရွက်ပြီးတဲ့ Sweden အစိုးရကိုလည်းသူကကျေးဇူးတင်ကြောင်းပြောပါတယ်။ American ဘွဲရ CU1 နဲ့ Iran သိပ္ပံပညာရှင် Masad Soleimani တို့နှစ်ဦးအကျဉ်းသားဖလှယ်တာကို Switzerland နိုင်ငံ Zurich မြို့လေဆိပ်မှာပြုလုပ်ခဲ့ပါတယ်ရှင်။
ယူရိုနိုင်ငံဘက်ကမြို့လယ်မှာမနေ့စနေနေ့ကအစိုးရကိုစန့်ကျင်ဆန္ဒပြနေကြတဲ့သူတွေကိုလက်နက်ခံထားတဲ့လူတစုကတိုက်ခိုက်ခဲ့မှုကြောင့်တိစုံသူရေတွက်ဟာလူ24ယောက်ထပ်မံရှိသွားခဲ့ပြီဖြစ်တယ်လို့ Iraq အာဏာပိုင်တွေကပြောလိုက်ပါတယ်။ဒီတိုက်ခိုက်မှုဟာတောက်ကြနေနောက်ပိုင်းကစတင်ခဲ့တာဖြစ်ပြီးတော့တနက်နေ့ပြစ်တာတွေဓာတ်နဲ့ထိုးတိုက်ခိုက်တာတွေကြောင့်နောက်ထပ်လူ128ယောက်လည်း ဒန်အညာသွားခဲ့တယ်လို့ဣရန်ရဲတပ်ဖွဲ့နဲ့ကျမ်းမာရေးတာဝန်ရှိသူတွေကပြောပါတယ်။အဲ့ဒီတေဆုံးသွားတဲ့သူတွေထဲမှာရဲတပ်ဖွဲ့ဝင်၃ယောက်လည်းပါဝင်ခဲ့တယ်လို့ဆိုပါတယ်။ပြီးခဲ့တဲ့အောက်တိုဘာ၁ရက်နေ့ကစတင်ပြီးဣရန်နိုင်ငံတော်ကလမ်းပေါ်ထွက်ဆန္ဒပြတာတွေဖြစ်ခဲ့ခြင်းကစပြီးတော့ဒီတိုက်ခိုက်မှုဟာဣရန်နိုင်ငံမှာလူအသေးပြောက်အများဆုံးနေထဲကတစ်ခုဖြစ ဒီနေ့ကျွန်တော်တို့ကတော့ဒီနေ့ကျွန်တော်တို့ကတော့ဒီနေ့ကျွန်တော်တို့ကတော့ဒီနေ့ကျွန်တော်တို့ကတော့ဒီနေ့ကျွန်တော်တို့ကတော့ဒီနေ့ကျွန်တော်တို့ကတော့ဒီနေ့ကျွန်တော်တို့ကတော့ဒီနေ့ကျွန်တော်တို့ကတော့ဒီနေ့ကျွန်တော်တို့ကတော့ဒီနေ့ကျွန်တော်တို့ကတော့ဒီနေ့ကျွန်တော်တို့ကတော့ဒီနေ့ကျွန်တော်တို့ကတော့ဒီနေ့ကျွန်တော်တို့ကတော့ဒီနေ့ကျွန်တော်တို့ကတော့ဒီနေ့ကျွန်တော်တို့ကတော့ဒီ
ဒီနေ့ကတော့ဒီနေ့ကမှန်ချက်တွေမဖြစ်မနေတက်ဆင်မှုဥပဒေတရားချမှတ်ရေးနယူးယောက်လို့တော့အမှတ်တွေကျူးပန်နေပါတယ်နယူးယောက်မြို့မှာမိုးမြို့အစားဦးကြီးတွေနဲ့တိုက်မိရကြောင်းနှစ်စဉ်လိုလိုငှက်တွေတင်းကနန်းတည်ဆုံးခဲ့ရတာကိုရှင်းချနိုင်မှုကျူးပန်ချက်ဖြစ်ပါတယ် ညွှန်းမြို့မှာအခုလိုဥပဒေပြရန်မှုပြင်ဆင်တဲ့အပေါ်မှာငှက်တရိတ်ဆန်တွေကိုစောင့်ကြည့်ကာကွယ်တဲ့အဖွဲ့အစည်းတွေကကြိုးဆိုကြပါတယ်။ညွှန်းမြို့ကြီးကိုဖျက်သွားဖျက်လာလုပ်နေတဲ့ငှက်တွေညွှန်းမြို့ပေါ်မှာပဲနေကြတဲ့ငှက်တွေအတွက်ရေရှည်မှတိတိတတ်တတ်အကျိုးဖြစ်ထွန်းစေမယ်လို့
ဘောလုံးပွဲတွေတွင်မှာတော့စပိန်ဘက်မှာတော့ဘာစလိုနာအသင်းကမယော်ကာကို9-0နဲ့နိုင်သွားပါတယ်။ဒီအီတလီစီးရီးပွဲစဉ်မှာတော့လာဇီယိုအသင်းကယူဗန်တက်စ်ကို3-0နဲ့နိုင်သွားပါတယ်။ဒါဟာယူဗန်တက်စ်အသင်းတော်အခုဘောလုံးရသည်မှာပထမဆုံးရှုံးပွဲဖြစ်ပါတယ်။လာယူဗန်တက်စ်အသင်းကပထမဂိုးရင်သွင်းခဲ့တာဖြစ်ပြီးတော့ လာဇီယိုအသင်းကနောက်ကနေပြီးတော့3-0ပြန်သွင်းခဲ့တာဖြစ်ပါတယ်။အင်္ဂလန်မှာမနေ့ကကစားသွားခဲ့တဲ့ပရီးမီယာလိဂ်ဘောလုံးပွဲမှာတော့မန်ချက်စတာယူနိုက်တက်အသင်းကမန်စီးတီးအသင်းကို2-0နဲ့နိုင်သွားခဲ့ပါတယ်။မန်ချက်စတာယူနိုက်တက်အတွက်ဂိုးတွေကိုတော့ရက်ရှ်ဖို့နဲ့မာစီယိုတို့ကသင်ပေးခဲ့တာဖြစ်ပြီးတော့မန်စီးတီးအတွက်ဂိုးကိုတော့အော်တိုမန်ဒီကကောင်းတိုက်ပြီးတော့သင်ပေးခဲ့တာဖြစ်ပါတ
တနင်္ဂနွေနေ့ညနေခင်းထိတ်တန့်ရောက်နေတဲ့မြန်မာနဲ့နိုင်ငံတကာသတင်းတွေကိုကိုရရနိုင်တဲ့မမျှတဲ့စရာတို့ပြောပြပေးသွားကြတာပါရှင်အခုညနေခင်းဆက်ပြီးနားဆင်ရမယ့်သတင်းလွှာတွေကိုတော့ဒေါက်ဆန်စုကြည်ရဲ့နယ်သာလန်ခီးစင်နဲ့စာချင်ပါတယ်အန်စီဂျီနိုင်ငံတကာတရားရုံးမှာမြန်မာနိုင်ငံအပေါ်လူမျိုးတွေတပ်ဖြတ်မှုဆွဲချက်နဲ့တရားစွဲထားတာကိုဖြေရှင်းဖို့နိုင်ငံတော်၏အတိုင်ပင်ခံပု ဆိုကြီးကိုယ်တိုင်တွားရောက်ဖြစ်ရှင်ခြင်းအပြင်မြန်မာပြည်ရဲ့လူခွင့်ရေးအခြေအနေအစိုးရရဲ့သဘောထားတွေကိုကဘာကတိရှိခွင့်ရမယ်အနေထားအဖြစ်အကဲခတ်တွေကရှုမြင်ပါတယ်။ရခိုင်ပါဝင်တိုင်းရင်းသားဒေသတွေမှာစစ်တပ်ဘက်ကလူခွင့်ရေးချိုးဖောက်မှုဆေးရသွေးမှုကျူးလွန်တာတွေပေါ်မှာတရားမျှတမှုရနိုင်တော့မယ့်အလားအလာကအောင်ဖြစ်တဲ့လူခွင့်ရေးဖွဲ့တွေကတုံ့တက်ကြပါတယ်။မဆုမောင်ကဆက်သွယ
ဒီဇင်မာလာဆယ်ရက်နေ့မှာတော့နေတာလန်နိုင်ငံတဟိတ်ကနိုင်ငံတကာတရားရုံး ICJ မှာရင်ဆိုင်ဖြေရှင်းမဲ့ကိစ္စရဲ့အပေါ်မှာတော့ကမ္ဘာကစိတ်ဝင်စားနေတဲ့မြန်မာနိုင်ငံအတွင်းကလူခွေအခြေအနေအထူးသဖြင့်ရခိုင်ပြည်နယ်တွင်ကရိုဟင်ညာမွတ်စလင်တွေကိုနှိပ်စက်ညှဉ်းပန်းပြီးလူမျိုးတုံးတက်ပြတ်မှုကျူးလွန်ခဲ့တယ်ဆိုတဲ့ဆွဆွဲချက်နဲ့တိုင်ကြားထားတဲ့အမှုစတင်ကြာနာဆစ်
ตัวดินซาเซียอุเซียตัวก็ชุมยมาเลยก็เลยสิส่วนใหญ่พวกเขาเนี่ยเราตัวยูเล็กเท่ามาเชื่อตัวเราสุดตัวเชียงมาแบบนี้ก็เลยล้มเลยไปเนี่ยตัวเราตัวไหนก็ตัวเชียงยังเลยสุดเลยอะไรโบราณเนาะโอ้โหตัวเราไหนก็เชียงมาก็ฉะนั้นไม่รู้ก็ต้องเชื่อเดี๋ยวเราจีจีมามาหรือที่ไหนไหนไม่เชื่อใจอะไรอีกเนาะส่วนดาปริมาณตรงจริงจริงเนาะมีเนาะเดี๋ยวเราจีเอสเซียนเดี๋ยวนี้มาตัวเชียงใจละ
ဒီအချိန်ရတဲ့ဒီတွေအတွက်လည်းကျွန်တော်တို့ရဲ့အဓိကရည်ရွယ်ချက်တစ်ခုဖြစ်တယ်။ဒါပြီးတော့ကျွန်တော်တို့တိုင်းနာဒေသမှာအခုဆိုရင်တိုင်းနာလူမျိုးတွေကဟိုတော်တော်များတော်များများပါပေါ့နော်။အမိဘောင်းဆောင်နဲ့ဆက်စပ်မကအောင်ကြတဲ့ဒီမိဘောင်းဆောင်တွေပြည်နေအင်းကြီးခံရတယ်။သူတို့ရဲ့ကိုယ်ပိုင်လွတ်လပ်ခွင့်နဲ့လူတူလူသားတွေရဲ့လွတ်လပ်ခွင့်နဲ့ပြီးတော့လူကုန်သိက္ခာတွေသူကဆုံးရှုံ
ကျွန်တော်တို့ကအမေရိကန်ဒရီရဲ့စိတ်ဓာတ်အမှန်သမရကတော့ Melania Trump ကအမေရိကန်ဒရီရဲ့စိတ်ဓာတ်အမှန် The Spirit of America ဆိုတဲ့သဘောကိုပေါ်လွင်ထင်ရှားစေတဲ့အပြင်ဆင်တွေအသာပေးဖော်ပြထားပါတယ်။အင်ပီရိုသတင်းတောက်ပက်စတီဝီတာကူဆွာရာပေးပို့ထားတဲ့သတင်းလွှာကိုမှတ်မှတ်သေးအောင်ပြောပြပါပါရှင်။
အင်ဖြူရောမှာလက်ရှိနေနေတဲ့သူတွေလုံနေတဲ့သူတွေဒီလိုအဝေးပန်ခံရမှာပဲကြိုက်တဲ့သူရှိတယ်လို့မကြိုက်တဲ့သူလည်းရှိပါမယ်ဒါတော့ကြုံရမှာပါပဲ
ဒီနှစ်သမရအင်ဖြူရောခရစ်စမတ်အတွက်ပြင်ဆင်ထားတာတွေကိုဒီဇင်ဘာလ2ရက်နေ့ကစပြီးတော့ပြသလိုက်တာပါ
အခုလိုပြသနိုင်ဖို့အတွက်ပရဟိတလှူအားပေးသူတွေက
ပြီးခဲ့တဲ့ဇူလိုင်လကတည်းကစပြီးတော့ပြင်ဆင်မှုတွေဆက်လုပ်ခဲ့ရတာဖြစ်ပါရဲ့ရှင်။မမျှသတင်းအောင်ပြောပြသွားတာပါရှင်။အခုကိုလံဘီယာကငြိမ်းချမ်းရေးအခြေအနေဘက်ကိုအလှည့်ပေးကြပါမယ်။ကိုလံဘီယာနိုင်ငံမှာအစိုးရရဲ့
ဒီလုံနေစေဖြစ်နေပြီးတော့ဒေသခံခေါင်းဆောင်တွေသတင်းတောက်တွေကိုအကြမ်းဖက်မှုအသစ်တွေကလည်းတိုင်းပြည်ရဲ့နေရာအနှံ့ပြားမှာဖြစ်လာနေပါတယ်ဒီအခြေအနေကိုတော့စီးရီးယားမန်ဒော့စ်သတင်းပေးပို့ထားတာကိုကိုငင်းချန်းကပြောပြမှာပါရှင်အယ်ဒိုရာဒိုမဇန်းနိုဟာကိုလံဘီယာနိုင်ငံဂယ်လီမြို့ကသတင်းတောက်တယောက်ပါပြည်သူစစ်တွေမူရစ်ရာဇာတွေငြိမ်းချမ်းရေးသဘောတူညီချက်ကိုလက်မခံတဲ့ဖောက်သဘုံတွေရ
la importancia y la considero mucho más fuerte que las que he recibido antes.
အခု ချင်းကြောင်မှုတွေဟာအရင်ချင်းကြောင်မှုတွေထက်ပိုဆိုးရလို့ထင်ပါတယ်အရင်တုန်းကလည်းအလုံးအရေးကြီးရဆိုပြီးတော့သတိထားခဲ့တာ
ပါကိုလံဘီယာအနောက်တောင်ပိုင်းကငွေရစေဝါရောင်းဝယ်မှုတွေကိုစုံစမ်းခဲ့တဲ့အတွက်မဇန်နိုနဲ့အတူတခြားသတင်းတောက်၄ယောက်လည်းအသက်အန္တရာယ်ချင်းချောက်ခံခဲ့ရပါတယ်မန်စီကန်မူရီယာစာတွေကဒေသခံဌာနီတိုင်းရင်းသားခေါင်းဆောင်တွေကိုလည်းတနေ့လေဖုန်းအချိန်ချိန်ဆက်ပြီးချိန်ချောက်ခဲ့ပါတယ
်။ Uno de ellos que sirvió de guía un equipo periodístico de Caracol.
တရားမဝင်မူရီဆေးဆိုင်ခင်းတွေမှာမိပြတ်တဲ့အကြောင်းကိုသတင်းပေးပို့ခဲ့တဲ့အတွက်ကျွန်တော်တို့ကိုချိန်ချောက်တာပါ။ကျွန်တော်တို့ကိုဖုံးဆက်တဲ့အချိန်မှာပဲဌာနီတိုင်းရင်းသား၄ယောက်အသက်ခံပါတယ်။အဲ့ဒီထက်ကတယောက်ကကျွန်တော်တို့ကိုလမ်းပြလုခဲ့သူပါ။
2016ငြိမ်းချမ်းရေးသဘောတူညီချက်လက်မှတ်ထိုးတဲ့အချိန်တုန်းကတချို့ဖားတပ်ဖွဲ့ဝင်တွေကအဖွဲ့ဖြတ်သိမ်းတာကိုလက်မခံခဲ့ပါဘူး။အဲ့ဒီတဲကတချို့ကငိမ့်ငမ်းရေးကိုစွန့်ပြီးလက်နက်ပြန်ကင်ခဲ့ကြပါတယ်။အယ်ဘာတိုဆန်ချက်စ်ကတရားရေးနဲ့လုံခြုံရေးဌာနကပ
ါသူတို့ကပြင်ပကလှုပ်ရှားသူတွေမဟုတ်ပါဘူး။သူတို့ဟာ FARC အဖွဲ့ဖျက်သိမ်းလိုက်ပြီးတဲ့နောက်ပျက်စီးနေတဲ့ရာဇဝတ်မှုတားဆီးရေးကနေပေါ်ပေါက်လာသူတွေပါ။ကျွန်တော်တို့ဒေသတချို့မှာအခုဆိုရင်ကိုကာဗင်ဆက်ပြုတ်မှုတိုးလာနေပါတယ်
။ကိုလံဘီယာနိုင်ငံမှာအာဏာလွန်ဆွဲပွဲဖြစ်နေတာကိုအကြမ်းဖက်မှုတွေကိုကြီးကြီးအဖြစ်သိနိုင်တယ်လို့ဒီကပွဲစောင့်ကြည့်ရေးအဖွဲ့ညွှန်ကြားရေးမှူးအလက်ဇန်ဒရာဘိုရီယော့စ်ကပြောပါတယ
်"စကင်ကွန်ထရိုလာရယ်"ဒ
ါဟာအခုကိုလံဘီယာမှာဘယ်သူအာဏာရှိလဲဆိုတာကိုပြနေတာပါ။ကျွန်မပြောနေတာကဒီမိုကရေစီအဖွဲ့စီတွေလားလက်နက်ကင်ထားတဲ့ရာဇဝတ်ခိုင်းတွေလားမူရစီမှောင်ခိုသမားတွေနဲ့တခြားမှောင်ခိုသမားတွေလား
"အက်ဒိုရာဒိုမဇန်တို့ကအခုကိုလံဘီယာနိုင်ငံကထွက်သွားရပြီးအမေရိကန်နိုင်ငံတက်ဆက်စ်ပြည်နယ်ဒဲလက်စ်မြို့မှာလုံခြုံရေးအရာခိုလုံနေပါတယ်။သူရဲ့သတင်းပေးပို့ချက်တွေကြောင့်ရာဇဝတ်ဂိုင်းနေရဲ့အန်ဒီအကြောက်ရောက်ဖို့ရှိပြီးတော့သူ့မိသားစုကိုမထိခိုက်စေချင်ဘူးလို့သူကပြောပါတယ်1992ခုနှစ်ကနေ2019ခုနှစ်အတွင်းသတင်းတောက်51ယောက်ဟာသတင်းတောက်အလုပ်လုပ်ရင်းအသက်ခံခဲ့ရတယ်လို့သတင်းသမားများကာကွယ်ရေးကော်မတီ CPJ ကသတင်းထုတ်ပြန်ထားပါတယ်ခင်ဗျာ
ကိုငင်းချမ်းပြပြသွားတာပါရှင်အခုတော့ဩစတြေးလျနိုင်ငံကဒုတိယတမျိုးကြောင်ဂီတဆိုင်ရာသတင်းတော်တစ်ပုဒ်ကိုပြောပြပါမယ်ဩစတြေးလျနိုင်ငံကပြကန်းသစ်လေးကြောင့်နိုင်ငံရဲ့အထင်ရှားဆုံးဂီတဒုရီယာအပေါ်ငကိုတိထားတဲ့ပိုးပြီးတော့တံပိုးထားလာစရာဖြစ်လာပါတယ်။ရီတာခီလို့တိကြတဲ့ဒီဂျာရီဒူလေးမှုတ်ဒုရီယာအရှိဟာယဉ်ကျေးမှုနဲ့ဘာသာရေးကိုင်းဆိုင်မှုဆိုင်ရာတို့မှာတော်တော်ကြီးကိုအရေးပါနေတာပါ။ဒီအကြောင်း VOA သတင်းတော်ဖိမာစာစစ်ဒနီမြို့ကနေပြီးတော့သတင်းပေးပို့ထားတာကိုကိုဝင်းမင်းကပြောပြပေးပါမယ်ရှင
်။ဟုတ်ကဲ့ပါဒီဒီဂျရီဒူဒူရီယာရဲ့အတန်ကဩစတြေးလျရဲ့အတန်လည်းဖြစ်ပါတယ်ဒီဒူရီယာရဲ့သမိုင်းကတော့လွန်ခဲ့တဲ့နှစ်ပေါင်း1000ကျော်ကနိုင်ငံမြောက်ပိုင်းဒေသရှိအာခမ်းမြေအထိရှည်လျားပါတယ်ရှေးဥတုသားတွေရဲ့ပုံပြင်လေးတွေကိုပြန်ပြောပြနေပြီးဒေသခံတိုင်းရင်းသားတွေရဲ့ဆက်ရှင်သန်နေတဲ့ရိုးရာလည်းဖြစ်ပါတယ်ဩစတြေးလျဒေသခံအပရိုဂျင်းစ်တကြီးတွေက Brisbane မြို့ရှိ Queensland ပြတိုင်းမှာအပြန်အလှန်ဆက်သွယ်ပြသတဲ့ဒီပြကန်းတွေကိုဖွင့်လှစ်ခဲ့ပါတယ်ပြကန်းလာကြည့်သူတွေအနေနဲ့ဒီနာမည်ကြီးလေမှုတ်ဒူရီယာကျောင်းနဲ့ဒီနိုင်ငံရဲ့မူလအရင်းမြစ်လူသားတွေနဲ့ဘယ်လိုပတ်သက်ခဲ့တာကိုအသိအမြင်တွေရလာစေပါတယ်။ Queensland ပြတိုင်းအမှုဆောင်ရရှိချုပ် Jim Thompson က
As you step inside the exhibition you'll also hear and feel the sounds
ဒီပြကန်းထဲကိုချီချလိုက်တာနဲ့ဒီဒူရီယာနဲ့အစံကိုကြားနိုင်ခံစားနိုင်ပါတယ်။ဒါကတကယ်ကိုလက်လက်ဆိုင်ဆိုင်စိတ်ဝင်ခံစားနိုင်တဲ့အတွေ့အကြုံမျိုးပါ။နောက်ပြီးယောဂလူမျိုးတွေနဲ့ဒီဒါခီဒူရီယာဖန်လေးသူဂျာလိုကေဝရာရီတို့နေထိုင်ခဲ့ရာအကြမဲကိုခေါ်ဆောင်သွားသလိုခံစားနေနိုင်ပါတယ်ဒီဖန်တီးသူဂျာလိုနဲ့ဒီယောဂလူမျိုးတွေအတွက်ဒေဂျရီဒူတူရီယာကဤရခီတူရီယာပါပဲဒ ီတူရီယာတွေကဂီတာတူရီယာအဆင့်ထက်တာလွန်ပါတယ်သူတို့ကလူပူရေးတူရီယာတွေလည်းဖြစ်ပါတယ်အနာရီကျက်စီဖို့တူရီယာတွေပါဘာသာရေးတပ်ဝေယုံကြည်မှုတူရီယာတွေပါဒီပြာကန်းလေးကအတန်နေဇလန်းနေလှူရှားမှုပုံရိပ်တွေနဲ့ရှေးဟောင်းဖိုးတန်ရတနာတွေနဲ့အတူဒီတူရီယာတွေကိုပြန်လည်ရှင်သန်ထမြောက်စေပါတယ်ပြီးတော့ဒီတူရီယာပေါ်ပေါက်လာချိန်ကနေခုချိန်ထိအခမ်းအနားတွေတဏ္ဍာရီတွေနဲ့နေ့စဉ်ဘဝတွေမှာပါဝင်ကပြခဲ့တဲ့ကဏ္ဍကိုလည်းပြန်ပြောပြနေပါတယ်
ဒီ Digeridoo ရဲ့အားကောင်းတဲ့အသံမြင်နှုန်းကြောင့်ဒီနေ့မြေအကျယ်ဝင်းကိုလည်းပြန်ပြောင်းသတိပေးနေပါတယ်ဒီတူရီယာကသင့်နဲ့လှူထားတဲ့အခေါင်းရှည်လေမှုတူရီယာမျိုးပါဒါနဲ့အသံတစ်မျိုးပဲထွက်နိုင်ပေမဲ့တာယာနာပြောပဲအသံလိုက်များစွာရှိနေပါတယ်ဒီဂီတတန်ရဲ့စီးကြကြမှုကြောင့်နားထောင်သူတွေမှာပြည့်ပြည့်စုံပြီးအားလုံးကိုမေ့သွားစေနိုင်ပါတယ်ဒီ Digeridoo တူရီယာနှမျိုးကနေထွက်တဲ့အတန်ကတော့မတူပါဘူးသူတို့ရဲ့အရှိအကျေနဲ့တစ်သားမျိုးစားပေါ်မူတည်ပြီးအတန်အနှိမ့်မြင့်နဲ့ဆူရှမှုတွေကွာခြားပါတယ်အတန်ကြာရှည်ထွက်နိုင်တာနဲ့အိမ်မွေးချတဲ့ပုံစံဖြစ်စေတာကတော့တူရီယာထဲမှာလေလဲပတ်မှုရှိနေလို့ပါကြွကျင်သူတွေအနေနဲ့တော့မိုးရဲ့ရှက်တိုက်လို့ရှာမှုအတန်နဲ့လေပြင်းတိုက်တန်ရှည်ပါဝင်တကယ့်သဘာဝအတန်တွေနဲ့လည်းတူအောင်မှုန့်နိုင်ပါတယ်ဒီ Digeridoo အများစုကိုတော့အမတ်တရပစ္စည်းဈေးကွက်အတွက်ထုတ်နေပါတယ်ဒီပြကန်းလေးကို Queensland Sphere တိုင်းမှာ8နှစ်2020 Mars လအထိပြသသွားမှာဖြစ်ပါတယ်ခင်ဗ
ျကိုဝင်းမင်းပြပြသွားတာပါရှင်အခုညနေပိုင်းထုတ်လွှင့်ချက်အစီအစဉ်တွေကို VOA Internet စာမျက်နှာ bami.voanews.com ကနေပြီးတော့လည်းနားဆင်နိုင်ပါတယ်ရှင်နောက်နှစ်နာရီကြာမှထုတ်လွှင့်ပေးမယ့်ညပိုင်းအစီအစဉ်တွေမှာတော့မြန်မာဒီမိုကရေစီရည်ဆွယ်ရေးကသတင်းစာဆရာစီသူအောင်မြင့်ရဲ့ပြည်တွင်းသတင်းတုံ့တက်ချက်မြန်မာပြည်ကပေးစာထူးခြားစံပြသတင်းများစတဲ့သတင်းပတ်စဉ်အစီအစဉ်တွေနားဆင်ကြရမှာပါလိုင်းဒိုမီတာ1925 32လိုင်းလက်မီတာ190တို့ကနေနားဆင်နိုင်ကြပါလိမ့်ရှင်အခုတနင်္ဂနွေနေ့ညနေခင်းထိတ်တန့်ရောက်နေတဲ့သတင်းအကျဉ်းချုပ်ကိုကိုရနိုင်ကပြောပြပေးပါဦးမယ်ရှင်
ဒီမနက်ကပေါ်နိုင်ငံကတရားရုံး ICJ မှာတရားစွဲထားတာကိုရင်ဆိုင်ဖြေရှင်းဖို့အတွက်နိုင်ငံတော်တိုင်းပြည်ကပုဂ္ဂိုလ်တော်ဆန်းစုကြည်ဟာမြန်မာနိုင်ငံကနေနယ်သာလန်နိုင်ငံ The Hague မြို့ကိုဒီကနေ့မှထွက်ခွာသွားပါပြီ။ဒေါအောင်ဆန်းစုကြည်ကဒီကနေ့မနက်ပိုင်းကနေပြည်တော်လေးစိတ်ကနေစတင်ထွက်ခွာသွားတာဖြစ်ပြီးတော့ဒေါအောင်ဆန်းစုကြည်နဲ့အတူနိုင်ငံတော်တိုင်းပြည်ကရုံးဝန်ကြီးဦးကျော်တင်ဆွေ၊ PP ဆိုင်ရာဦးပေါင်းဆောင်ရွက်ဝန်ကြီးဦးကျော်တင်တို့နဲ့တခြားတောင်ပေါ်ရှိသူတွေဒီခီးစဉ်မှာလိုက်ပါသွားပါတယ်။လူမျိုးတုံးသက်ဖြတ်မှုတွေကိုကျူးလွန်တဲ့ဆိုတဲ့ဆွဆွဲချက်နဲ့ OIC Islamic နိုင်ငံများအဖွဲ့ကိုစားကမ်ဘီယာနိုင်ငံကမြန်မာနိုင်ငံကိုနိုင်ငံကတရားရုံး ICJ မှာတရားစွဲဆိုထားတာဖြစ်ပါတယ်တီမူနဲ့ပတ်သက်ပြီးတော့နိုင်ငံကတရားရုံး ICJ မှာလာမယ့်ဒီဇင်ဘာ10ရက်နေ့ကနေ12ရက်နေ့အထိ3ရက်ကြာကြာနာစစ်ဆေးသွားမှာဖြစ်ပါတယ်တဟိမျိုးကနိုင်ငံကတရားရုံးမှာအမှုကိုကြာနာစစ်ဆေးနေတဲ့အတွင်းမြန်မာနိုင်ငံပေါ်ကန့်ကွက်ဆန္ဒပြတာတွေလည်းရှိလာနိုင်သလိုတောင်ဆက်စုကြည်ကိုထောက်ခံဆန္ဒပြဖို့လည်းစီစဉ်နေကြပါတယ်ခင်ဗျာမြောက်ကိုရီးယားကဆိုဟေဂျိုဒူလူတေခန်းကနေအလုံးကိုအရေးကြီးတဲ့ဒုံးကျည်စမ်းသပ်ပြစ်လက်မှုတစ်ခုကိုပြုလုပ်ခဲ့တယ်လို့နိုင်ငံပိုင်သတင်းဌာနကဒီနေ့မှကြေညာပါတယ်မနေ့စနေနေ့ကပျုံယမ်းမြို့မြောက်ပိုင်းခရိုင်တရုတ်နယ်ဆက်မှာရှိတဲ့ဒီတာဝေးပြစ်ဒုံးလူတေခန်းကနေစမ်းသပ်ခဲ့တာလို့မြောက်ကိုရီးယားဆိုရပိုင် KCN နေသတင်းဌာနကပြောပါတယ်ဒါပေမဲ့ဘယ်လိုစမ်းသပ်မှုဆိုတာကိုတော့ဖော်ပြထားခြင်းမရှိပါဘူးဟောင်ကောင်မှာတော့ဒီနေ့နေ့လယ်ပိုင်းကလူလူစုဝေးမှုတိုင်ခင်မှာပဲရဲတပ်ဖွဲ့ကဝင်ရောက်စီးနင်းကြတာပါပြောင်းတို့ပစ္စတိုတလက်နဲ့ကြီတော့အတောက်တရာပါဝင်လက်နဲ့တော်များများကိုတင်းစီရရှိခဲ့ပါတယ်ဟောင်ကောင်ရဲတပ်ဖွဲ့ကဒီဝင်ရောက်စီးနင်းမှုတွေမှာလူ7ယောက်ကိုဖမ်းဆီးလိုက်တယ်လို့လည်းပြောပါတယ်ခင်ဗျာ
တနင်္ဂနွေနေ့ညနေခင်းထိတ်တန့်ရနေတဲ့မြန်မာနဲ့နိုင်ငံတကာသတင်းအကျဉ်းချုပ်ကိုကိုရနိုင်ပြောပြပေးသွားတာပါရှင်။အခုညနေစီစဉ်ထုတ်လုပ်ရမှုကမဆုမွန်ဖြစ်ပြီးအသံဖန်အင်ဂျင်နီယာကတော့ Patrick Deya ဖြစ်ပါတယ်။အခုကျမတို့အသံလွှင့်နေတဲ့ရေဒီယိုအစီအစဉ် PPJ Intercept 17 Namia Set 3တို့ကနေတိုက်ရိုက်ထုတ်လွှင့်ပေးမယ် VOA TV Magazine အစီအစဉ်ကိုလည်းကြည့်ရှုနိုင်ကြပါလိမ့်ရှင်။ VOA သောရရှင်များအားလုံးရှင်လန်းချမ်းမြေကြပါစေ။ VOA ကိုအားပေးနားဆင်တဲ့အတွက်ကျေးဇူးတင်ပါတယ်။ကျမခွာညိုပါရှင်။
This program has come to you from the Voice of America, Washington.
Thank you.